တရုတ်နိုင်ငံကငြိမ်းချမ်းရေးအတွက်အလေးထားတာကိုပြသတဲ့အနေနဲ့တရုတ်စစ်တပ်ကတပ်သား3000ကိုရှော့ချမယ်လို့သမရရှိချင်းပင်ကဒီကနေ့ချင်းပါတဲ့စီးရီးတဲ့အခမ်းအနားမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်မှာဂျပန်တွေကိုအောင်းနိုင်တဲ့ထိမ့်မှတ်ဖြစ်တဲ့တရုတ်နိုင်ငံကတင်းနမ်းမင်းရင်းမြန်မာစီးရီးတဲ့အခမ်းအနားကိုဒီကနေ့ချင်းပါတာဖြစ်ပါတယ်။ဒီစီးရီးတဲ့အခမ်းအနားကိုမြန်မာသမရဦးသိန်းစိန်နဲ့တက်ရောက်ခဲ့ပါတယ်။ဒါ့အပြင်ရုရှားသမရဗလာဒီမီယာပူတင်၊တောင်ကိုရီးယားသမရပတ်ဂုံနဲ့တောင်အာဖရိကသမရဂျေကော့ဗ်ဇူမာနဲ့ဗီယက်နမ်သမရထရွန်တန်ဆန်တို့လည်းတက်ရောက်ခဲ့တာပါ။1930နဲ့40နှစ်လွန်ကာလတွေကဂျပန်တို့ရဲ့တိမ့်ပိုက်မှုခံရခြင်းတွင်ထိခိုက်ခံစားရတဲ့ဂျူကိုပြန်ပြီးအောင်းမြေတဲ့အနေနဲ့ပါကျင်းပတဲ့ဒီစေးပြခန္ဓာမှာတနက်အချက်80ဖြစ်ပေါက်ဂုံပြုတ်ခဲ့တယ်လို့အခမ်းအနားပြီးမှလည်းငြိမ်းချမ်းရေးထိမ့်မှတ်ဖြစ်တဲ့ထောင်နဲ့ချီတဲ့ခိုးရည်နဲ့မိုးပြန်ဘောလုံးတွေကိုလွှတ်တင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီပွဲမှာတရုတ်တွေရဲ့စေးအင်အားကိုပါအကြီးအကျယ်ပြတ်တက်ခဲ့တာမို့တရုတ်ရဲ့တိုးတက်ကြီးထွားလာမှုနဲ့နိုင်ငံတကာတိုင်းဝန်လည်းမှာတရုတ်ကဘယ်ခန်းခန္ဓာကရက်တီချင်တယ်ဆိုတဲ့ဟာမေးခွန်းထုတ်စရာဖြစ်လာတယ်လို့ဝေဖန်သုံးသပ်မှုတွေရှိပါတယ်။ဒီစေးပြခန္ဓာဟာတရုတ်ရဲ့စတောက်ဈေးကွက်ကျဆင်းမှုနဲ့အတူတရုတ်စီးပွားရေးပေါ်မှာစိုးရိမ်မှုတွေတိုးလာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်တရုတ်တွေရဲ့ stock ဈေးကွက်တွေကမောက်ကမဖြစ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်ယွမ်ငွေဈေးတွေရုတ်တရက်ကျဆင်းသွားတာကြောင့်ကမ္ဘာစီးပွားရေးနဲ့ကုန်စည်ဈေးနှုန်းတွေလည်းမတည်မငြိမ်ဖြစ်သွားခဲ့တာပါ